ွတ်တော်ဥက္ကဋ္ဌသူရဥွှေမန်းဟာဇူလိုင်လ31ရက်ဗုဒ္ဓဟူးနေ့မှာပြည်ထောင်စုလွှတ်တော်နာယကတာဝန်ကိုလက်ရှိနာယကမြို့သားလွှတ်တော်ဥက္ကဋ္ဌဥခင်အောင်မြင့်စီကနေလွှဲပြောင်းရယူလိုက်ပြီးဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ဖို့အတွက်လေလံရေးကော်မတီတရက်ဖွဲ့ပြီးတော့စပြီးလှုပ်ဆောင်နေချိန်မှာပဲအခုလိုပြည်ထောင်စုလွှတ်တော်နာယကအပြောင်းလဲဖြစ်လာတာပါ။ဒီအကြောင်းပြေဆုံးတော့ရန်ကုန်မြို့ကနေကိုချချော်သိန်းကသတင်းပေးပို့ထားပါတယ်။
2008ခုနှစ်အခြေခံဥပဒေပါပြဋ္ဌာန်းချက်အရလွှတ်တော်တက်တန်းလာပေါင်း30ပြည့်ပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်နာယကတာဝန်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကလွှဲပြောင်းထမ်းဆောင်ရမယ်ဆိုတဲ့အတိုင်းအခုလိုတာဝန်လွှဲပြောင်းရယူခဲ့တာပါ။နာယကတာဝန်လွှဲပြောင်းပြီးတဲ့ဦးခင်အောင်မြင့်ကသူ့ရဲ့မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုသွားပါတယ်
။ပြည်ထောင်စုလွှတ်တော်ရဲ့အနာဂတ်လုပ်ငန်းများဟာပိုမိုလေးနက်သောကြီးမားသောတာဝန်များကိုထမ်းဆောင်ရရှိကြောင်းနဲ့ပြည်သူဆန္ဒပြည်သူမျှော်လင့်ချက်တွေနဲ့အညီအောင်မြင်စွာဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။ရောနိုင်ငံတအားလုံးငြိမ်းချမ်းတရားဝါပြောပြီးဒီလိုစီအောင်ပါကိုဆွလန်းနိုင်ရအတွက်ပြည်သူ့လွတ်တော်ကိုယ်စားများကဆက်လက်ကြိုးပမ်းအကောင့်အထည်ဖို့ဆောင်ရွက်နိုင်ကြပါစေကြောင်းဆန္ဒပြုရင်းဤကုန်းချို့ရပါတယ်။
နာယကတာဝန်ကိုလွှဲပြောင်းရယူတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကလည်းသူ့ရဲ့နှုတ်ခွန်းဆက်မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုပါတယ်
။အချုပ်ချာအာဏာပိုင်အစိုးရဖြစ်သောဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ခွင့်များသည်နိုင်ငံတော်နှင့်ပြည်သူလူထုအကျိုးစီးပွားအတွက်မိမိတို့တာဝန်ယူတာဝန်ခံဆောင်ရွက်ရမည့်လုပ်ငန်းတာဝန်များကိုစိတ်ကောင်းစေတနာမှန်များဖြင့်တဟဇာတာဖြစ်၍ညီညွတ်မျှတမှုရှိရန်ဒီမိုကရေစီကျင့်စဉ်များအနေဖြင့်ဆောင်ရွက်သားဤဟုယုံကြည်မျှော်လင့်ဆန္ဒပြုပါကြောင်းနှုတ်ဆုံးဆက်စကားပြောကြားရင်းဤကုန်းချုပ်လိုက်ပါတယ်
။ပြည်ထောင်စုလွတ်တော်နာယကတာဝန်အလွှဲပြောင်းလုပ်တဲ့အချိန်ဟာလွတ်တော်နေရာမှာရောပြည်ထောင်စုလွတ်တော်မှာပါဥပဒေပြုရေးလုပ်ငန်းတွေအနည်းငယ်တွက်လက်ညှင်းဆန်းလာနေတဲ့အချိန်ဖြစ်တယ်လို့2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရေးအတွက်လေးလာရေးကော်မတီတရဖွဲ့စည်းပြီးစတင်လှုပ်ဆောင်နေချိန်နဲ့လည်းတိုက်ဆိုင်နေတာပါ။သူတော်ဦးရှိမန်းကိုတိုင်ကအခြေခံဥပဒေပြင်ဆင်ရေးကိုအတက်နိုင်ဆုံးလှုပ်ဆောင်သွားမယ်လို့ကတိပေးထားတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကိစ္စဟာလွှတ်တော်ရင်းအမတ်နေရာအများစုကိုရထားသူတွေကသဘောတူမှတကယ်တမ်းဖြစ်လာနိုင်မယ်လို့သုံးသပ်သူကနိုင်ငံရေးစောင့်ကြည့်လေ့လာသူတူဖြစ်တဲ့ကိုရံမျိုးသိမ့်ပါ
။လွှတ်တော်ထဲမှာအတိုင်းအတာတစ်ခုပြီးတော့သူတော်ဦးရှိမန်းကဖြစ်ပြီးတဲ့အချိန်မှာဟိုတွန်းအားပေးနိုင်တဲ့အနေထားအတိုင်းအတာတစ်ခုပြီးတော့ရှိတယ်။ဒါပေမဲ့ကျွန်တော်ဆိုရင်ကကြတော့ဘယ်လိုပဲတွန်းအားပေးပြီးနော် majority ကဒီအချက်ကိုလက်မခံဘူးဒီအချက်ကိုမဆွေးနွေးဘူးဆိုလို့ရှိရင်ဒီအချက်ကိုဆွေးနွေးဖို့ညှင်းပယ်တယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပအဝင်ပေါ့ဗျာဒီဥပဒေပြည်ရေးအပိုင်းတွေမှာနှောင့်နှေးကြံ့ကြာမှုတွေကဆက်ဖြစ်နေပါမယ်2015ခုဆက်ဖြစ်နေပါမယ်
တွတ်တော်ကုစလေတွေကြားထဲမှာတော့သဘောထားအများစုတူညီနေတဲ့ပုံရှိပါတယ်သူတော်ဦးရှိမန်းပြည်ထောင်စုလွှတ်တော်နာယကတာဝန်ထမ်းဆောင်တဲ့ကာလအတွင်းအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုပြီးမြောက်အောင်ဆောင်ရွက်နိုင်မယ်လို့ဇဘူတိမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကပြောပါတယ်
။ဘာလို့လို့လဲဆိုတော့ဒီကျမတို့ပြည်သူ့လွှတ်တော်ကနေပြီးရယ်ဆက်ပြီးတော့တင်တာပါ။ဒီဟာကိုလေအဲ့လိုဖြစ်တဲ့အတွက်ဒါဒီပြည်သူ့လွှတ်တော်ကပဲဒီအခြေခံဥပဒေပြင်ဆင်ရေးအတွက်ကိုဆက်ပြီးတင်ပါတယ်။တင်နေဆိုရဲကိုယ်ကလည်းသူတော်ဦးရှိမန်းရဲ့ကမတီရလို့တင်ကြတာလေ။အဲ့လိုဖြစ်တဲ့အတွက်သူ့ရဲ့သက်တမ်းကာလမှာဒါကိုအပြီးဟိုဒါကဟိုဖက်စည်းပုံခြေကဥပဒေကိုကျင့်နေစွာအကုန်လုံးကိုတော့ perfect တော့မဖြစ်သေးနဲ့သူ့သက်တမ်းကာလတစ်ခုမှာတော့အပြောင်းလဲတစ်ခုဖြစ်သွားအောင်မဖြစ်စေသွားနိုင်လိမ့်မယ်လို့ကျွန်တော်တို့ပြောင်းလဲထားပြီးသားပါယုံလဲယုံကြည်ပါတယ
်ဖလုံးစောဝေါ်ဒီမိုကရေစီပါတီကကရင်ပြည်နယ်အမှတ်လေးမဲစန္ဒနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစောတန်းထွန်းကလည်းဖြစ်လာနိုင်မယ်လို့မျှော်လင့်ထားပေမဲ့သူတော်ဦးရှိမန်းတယောက်ထဲနဲ့တော့ဖြစ်မှာမဟုတ်ဘူးလို့ယူဆပါတယ
်အေးလူညီဖို့တော့လိုတာပေါ့လေသူတယောက်တည်းလုပ်ရင်လည်းဖြစ်ချင်မှဖြစ်မယ်လေဟုတ်တယ်မလားကျွန်တော်တို့အထင်တော့အတော်များများတော့ညီမလို့တော့ထင်တာပဲလေ။ဒါပေမဲ့မပြောင်းနေတဲ့လူတွေလည်းရှိရင်ရှိမှာပေါ့
။အင်္ဂါနေ့ကပြည်ထောင်စုလွှတ်တော်နာယကတာဝန်လွှဲပြောင်းတဲ့အစီအစဉ်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ဒုတိယသမ္မတနှစ်ဦးကာကွယ်ရေးဦးစီးချုပ်တို့အပါအဝင်အဆင့်မြင့်တာဝန်ရှိသူတွေမြန်မာနိုင်ငံမှာရောက်နေတဲ့ပြည်ထောင်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘောကုနဲ့အဖွဲ့တို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။